မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ1434ဦးထပ်တိုးပြီးသေဆုံးသူက28ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညထုတ်ပြန်ချက်မှာသေဆုံးသူတွေထဲမှာ23ယောက်ကရောဂါအခံရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓာတ်ခွဲနမူနာပေါင်း 18,000 ကျော်ကိုစစ်ဆေးခဲ့တဲ့ထဲကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့အထိဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်းတသန်းကျော်သွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်က1922ယောက်ရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့9800ကျော်ရှိသွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ကွင်ရရှိသူအရေအတွက်1088ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဆေးရုံကစင်ကွင်ရပြီးသူစုစုပေါင်း9600ကျော်ရှိသွားပြီဖြစ်ပါတယ်။တရက်အတွင်းဆေးရုံစင်ကွင်ရသူအရေအတွက်1000ကျော်ပြန်ဖြစ်လာတာရဲ့တော်ကြအတွင်းဒါဟာပထမဆုံးအချိန်ပါ။ဒီကနေ့ထုတ်ပြန်ချက်အရဓာတ်ခွဲစစ်ဆေးတဲ့နမူနာအရေအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 9.9 ခန့်လုံးရှိပြီးပြန်ကောင်းလာသူ 94 ခန့်လုံးသေဆုံးနှုန်းက 2.2 ခန့်လုံးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟုကုသရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းတွင်ကအရေးထားပါတယ်သေဆုံးသူတွေထဲမှာနောက်ခံရောဂါရှိသူက 85 ခန့်လုံးရှိတယ်လို့လည်းဒေါက်တာခင်ခင်ကြီးကကြေညာထားပါတယ်